ထိုင်းနိုင်ငံဘန်ကောက်မြို့နားကနွန်ထဘူရီခရိုင်ထဲကစားတော့ဆိုင်တစ်ဆိုင်မှာအလုလုနေတဲ့ကရင်တိုင်းရင်းသားရွှေပြောင်းအလုသမား28ဦးကိုတစ်နှစ်နီးပါးကြာအလုရှင်ကလှုပ်အားကမပေးတဲ့အတွက်ထိုင်းအလုသမားကာကွယ်ရေးစောင့်ရှောက်ရေးရုံးကိုတိုင်ကြားခဲ့တာကဲပါတယ်အဲ့ဒီကနေပြီးတော့မှအလုရှင်ကရက်ပေါင်း60အတွင်းလှုပ်အားကနစ်နာကြီးပေးဖို့သဘောတူခဲ့ပြီးလောလောဆယ်မှာတော့ဘတ်ငွေ3,400ပေးရခဲ့ပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံနွန်ထဘူရီခရိုင်ထဲမှာအလုလုကင်နေတဲ့မြန်မာနိုင်ငံသားကရင်လူမျိုး28ဦးဟာနွန်ထဘူရီခရိုင်ထဲကစားတောက်ဆိုင်မှာအလုလုကင်နေတာဟာတစ်နှစ်နီးပါးရှိပြီဖြစ်ပါတယ်။သူတို့ကိုအလုရှင်ကတစ်နှစ်ကိုဘတ်ငွေ200ပေးမယ်ဆိုပြီးအလုခန့်ခဲ့ပေမဲ့တစ်နှစ်နီးပါးကြာတဲ့အထိလုံအားကမရတာကြောင့်မြန်မာရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့အလုသမားကူညီစောက်ရှောက်ရေး AAC မဟာမိတ်အဖွဲ့ကိုတိုင်ကြားခဲ့တာပါ။ဖေဖော်ဝါရီလ6ရက်နေ့မှာတော့အလုသမားတွေနဲ့အတူထိုင်းအလုသမားကာကွယ်ရေးရုံးကိုတွားရောက်ပြီးအလုရှင်အလုသမားပြဿနာကိုဖြေရှင်းပေးဖို့အတွက်တွားရောက်တောင်းဆိုခဲ့ရမှာအလုရှင်ဘက်ကအလုသမားတွေကိုပေးရမယ့်လုံအားကငွေအလုံးပေါင်းဘတ်ငွေ73သိန်းထဲကနေလောလောဆယ်ဘတ်ငွေ3,400စတင်ပေးခဲ့တာဖြစ်တဲ့အကြောင်း AAC အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပါတယ်
ကုန်းဆိုအဲ့လောက်ကြိုးပြီးနှိုင်းနေတယ်ဗျအဲ့ပတ်စံ73ကိုအရက်60ကျင်းကိုပြေလျောင်ပေးပါမယ်ဒီနေ့မှာတော့အလုံသမားတွေရဲ့အခန်းကမိသားကြီးကပြတဲ့ပတ်တသိန်းနဲ့ဒီလောင်တမင်းထုတ်ပေးတယ်အဲ့ဒီလုံသမားတွေကအများစုကတက်ရမပြည့်ခွေ3ယောက်ပါတယ်ဗတ်မရှိတဲ့လူက9ယောက်လောက်ပါတယ်နောက်ပြီးတော့ပန်းရောက်ပတ်တွေနေထိုင်ခွင့်မရှိတဲ့ပတ်စုတွေရှိတဲ့ဒါနဲ့မမှန်မကန်ပေါ့လုပ်ငန်းရှင်တွေမမှန်တဲ့လူတွေကပြန်တဲ့လူတွေပေါ့အားလုံးကျွန်တော်တို့28ယောက်ပေါ့မှာရဲ့
ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒါပေမဲ့မြန်မာတန်ရုံးဘက်ကတော့အလို့သမားတွေကိုလက်တလောဖမ်းဆီးတာမျိုးတွေမဖြစ်ပေါ်စေရေးအတွက်အကာအကွယ်ပေးထားတဲ့ဆိုင်ရွက်စာတမ်းတွေကိုထုတ်ပေးထားတယ်လို့ဆိုပါတယ
်တန်ရုံးကတော့ဒီကိစ္စမှာကျွန်တော်တို့ကတန်ရစမောင်းကိုင်းကိုကျွန်တော်တို့တွားပြီးတင်ပို့တယ်သူတို့ကလည်းပါလက်ပြီးလဲဆိုတော့ဒီကလေးတွေကိုတရားနဲ့နဲ့တတလုတ်ပြီးပါဆိုပြီးတော့သူကဆိုင်ရွက်စာတမ်းတွေထုတ်ပေးတယ
်ဒီလိုပြဿနာတွေဟာအများအပြားရှိနေပြီးပြောင်းလဲနေပြီဆိုတဲ့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အမ်းတွေမဖန်တီးပေးနိုင်သေးတဲ့အတွက်မြန်မာနိုင်ငံသားတွေဟာလာရောက်ပြီးတော့အလုတ်လုတ်ကင်နေကြရတာဖြစ်တယ်လို့လည်းဥက္ကဋ္ဌကြီးကဆိုပါတယ
်။အဲ့ဒါနိုင်ငံတော်နဲ့ဆိုင်နေဗျ။နိုင်ငံတော်ကဒီလုတ်ကင်ခွင့်လမ်းတွေမရှိရင်ထိုင်းမှာဒီမတရားမှုဆိုတာကအလုတ်ရှိအောင်ဖြစ်နေတာမဟုတ်ဘူးလို့ကျွန်တော်သုံးသပ်တာ။ကျောင်းနိုင်ငံကအာဏာကျောင်းဖြစ်နေတယ်လို့ကျွန်တော်မြင်တာဗျ။ဒီမှာနိုင်ငံမှာလုတ်ကင်ခွင့်လမ်းတွေမကောင်းရင်ပတ်စုံတွေလုတ်လို့မအဆင်မပြေဘူးဆိုရင်ဂရက်ကူတယ်လမ်းတွေအောင်းလမ်းနဲ့တက်တယ်အလုတ်ရှာတယ်။အဲ့ဒီချိန်မှာအတိအာဏာကျောင်းကြီးလုံလန်းကျန်မတရားလုပ်တာပဲ
။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမသုံးသန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားကြပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့၄သန်းလောက်ထိရှိနေတယ်ဆိုပြီးပြောဆိုနေကြတာပါ။လောလောဆယ်မှာတော့နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးနိုင်ငံကိုလက်မှတ်ကင်ဆောင်ထားတဲ့အလို့သမားတွေအပြင်ထိုင်းနိုင်ငံမှာတရားဝင်အထောက်အထားလက်မှတ်လုပ်ထားတဲ့မြန်မာရှေ့ပြောင်းလို့သမားသိန်းခန်းလောက်ပဲရှိတာကြောင့်တရားမဝင်နေထိုင်အလို့လုကင်မှုတွေနဲ့ဖမ်းဆီးခံနေရတဲ့မြန်မာလူသမားတွေလောအားကခေါင်းပုံဖြတ်ခံရမှုတွေကိုကြုံနေရတဲ့မြန်မာလူသမားတွေဟာနေ့စဉ်ရာနဲ့ချီရှိနေပါတယ်ရှင်။